ထိုင်းနိုင်ငံဘက်မှာသူတို့နိုင်ငံသားရေလုတ်သားအရေးအတွက်မလောက်ငါရာကြောင့်မြန်မာနိုင်ငံကနေရေလုတ်သားတွေပေးဖို့သဘောတူခဲ့ကြပါတယ်ဒီကိစ္စအတွက်လည်းထိုင်းမြန်မာနယ်စပ်ကော့တောင်းတဲ့ရနောင်မြို့တွေမှာအလုတ်သမားကပြားနယ်ပြည်ဝင်ခွင့်ထုတ်ပေးတဲ့ဌာနတွေဖွင့်ဖို့လဲစီစဉ်နေကြပါတယ်နှစ်နိုင်ငံအလုတ်သမားဝင်ကြီးတွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုသဘောတူစီစဉ်ခဲ့ကြတ ောင်းလောက်လိုအပ်ချက်ရှိနေတာမို့မြန်မာအလုံသမားဝန်ကြီးဌာနနဲ့နေပြည်တော်မှာအောက်ဂုတ်လအတွင်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးမှတော့မြန်မာဘက်ကလည်းနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ရေလုတ်သားတွေစေလွတ်ဖို့အတွက်ဆုံးဖြတ်ခဲ့တာပါဒီအတွက်ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းရနောင်းနဲ့မြန်မာဘက်ကကော့တောင်းဘက်တွေမှာစင်တာတွေဖွင့်လှစ်တော့မှာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုသမားတန်ရာရှိဦးစမ်းမောင်ဦးကပြောပါတယ
်ကျွန်တော်တို့ကတော့ဒီလာအကုန်ပိုင်းတော့ပေါ့ဒီလာအကုန်ပိုင်းတော့ကျွန်တော်တို့ကတော့ခွင့်မယ်လို့ကျွန်တော်တို့ကမှန်းထားတယ်ပေါ့နော်စကန်နဲ့ကျွန်တော်တို့ဘက်ကဆီလူစကန်နဲ့ဒီဘက်ကတော့ဟိုအဒီ one shot service ပေါ့ one shot service ဆိုတာကဟိုလောဝကတို့ရဲတို့အဒီကျွန်တော်တို့ဒီကြီးတို့ပေါ့နော်အဲ့ကဝတ်ပါမယ်တခါထုတ်ပေးမယ်တခါလေအဲ့ဒီမှာဒီဟောပေါ့ဟိုဗီဇာထုတ်မယ်ပေါ့အဲ့ဒါကြီးလိုလိုရအောင်လို့လေအဲ့ဒီစင်တာလေးဖွင့်တော့ပေါ့လေအဓိကကတော့သူကပုံမှန်နဲ့ညာပုံမှန်သွားနေမှာတော့ MOU နဲ့သွားတဲ့အလုပ်သမားတွေရှင်းမှာပေါ့နော်အဲ့ဒီမှာမှအခုဖွင့်မယ်တောင်ပိုင်းရဲ့စခန်းကတော့ကျွန်တော်တို့ကဟိုရေလုသားနဲ့ပတ်သက်ပြီးတော့ပို့ပြီးတော့သူကများမှာပေါ့တောင်ပိုင်းကတော့ရေလုသားများတာဆိုတော့လေ
ထိုင်းနိုင်ငံတွင်းမှာရေလုသားတွေဟာကျွန်းနေတပွဲခိုင်းစေခံရတာရောင်းစားခံရတာအလုတ်သမားအခွင့်အရေးချိုးဖောက်ခံရမှုတွေရှိတယ်ဆိုပြီးနိုင်ငံတကာကဝေဖန်မှုတွေလုပ်ပြီးပိတ်ဆို့မှုတွေလုပ်ဖို့အထိစဉ်းစားခဲ့ကြတာပါဒီအတွက်ထိုင်းအစိုးရကငားလုပ်ငန်းခွင်အခြေအနေဆိုင်ရာသဘောတူချက်အပိုက် C188 ကိုအကောင့်ထဲပေါ်ဖို့အတွက်အတည်ပြုဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်အတိုင်းလိုက်နိုင်ရမယ့်စီးပင်းစည်းကမ်းတွေဟာအလုတ်ရှင်တွေပို့လိုက်လုပ်ဖို့ခက်ခဲတယ်ဆိုပြီးအောက်ကုတ်လဇန်းပိုင်းကစပြီးငါးလုပ်ငန်းရှင်တွေကကန့်ကွက်စာတွေတင်ခဲ့ပါတယ်။ထိုင်းဆိုရအနေနဲ့ဒီစီးပင်းစည်းကမ်းတွေအတိုင်းအတည်ပြုမယ်ဆိုရင်တော့ခရိုင်22ခုကငါးဖမ်းလေလုပ်ငန်းရှင်တွေကလေတွေမထွက်ပဲဆန္ဒထုတ်ဖော်သွားမယ်လို့လည်းပြောဆိုထားပါတယ်။ဒီလိုအခြေအနေကြုံရမယ်ဆိုရင်ထိုင်းနိုင်ငံရဲ့နိုင်ငံသားတင်ဖို့နေတဲ့ရေရွက်ပစ္စည်းလုပ်ငန်းတွေဟာလည်းအခက်အခဲကြုံရမှာဖြစ်တယ်လို့ရေလုပ်ငန်းရှင်တွေနေနေလဲစီးပွားရေးထိခိုက်နိုင်တာတွေရေလုတ်သားတွေအနေနဲ့လည်းအလုတ်လက်မဲ့ဖြစ်ရမယ့်အခြေအနေတွေကိုလည်းရင်ဆိုင်ရဖို့ရှိတာပါ။ဒီအခြေအနေတွေအောက်မှာမြန်မာရေလုတ်သားတွေဆေလွတ်တဲ့အခါမှာသူတို့အနေနဲ့အလုတ်သမားအခွင့်အရေးအပြည့်အဝရနိုင်ပါမလားဆိုပြီးမေးတဲ့အခါမှာတော့မြန်မာအလုတ်သမားတန်ရာရှိဦးစမ်းမောင်ဦးကအခုလိုဖြေကြားပါတယ်
။မိမိပြောနေပါနဲ့သူတို့ရေလုံငန်းရှင်များအဖွဲ့ချုပ်ပေါ့နော်။အဲ့ဒီဖွဲ့ချုပ်နဲ့သူတို့ညှိကြရအောင်။ညှိကြတော့တချို့နေရာတွေမှာ government ဘက်ကလည်းအဲ့ဒီသူတို့ပြောတဲ့ information နဲ့တရင်နဲ့ပတ်သက်ပြီးတော့သူကဖြေလျှော့ပေးတယ်ပေါ့နော်။တချို့နေရာတွေမှာတော်တော်များများတချို့ကဖြေကြ။ဒါပေမဲ့ဖြေလျှော့ရဆိုရင်သူပြောတဲ့စတန်ဒတ်ကိုရောက်အောင်တော့သူကအချိန်ကာလတစ်ခုတည်းမှာသွားမယ်ဆိုပြီးသူတို့ချင်းချင်းသဘောတူညီမှုကနဦးရထားတယ်ပေါ့နော်သူတို့ချင်းကနဦးရထားပြီးပြီဆိုတော့မှသူတို့ဘက်ကဝင်ကြီးရနေပြီးတော့သူတို့ဘက်ကရရှိတဲ့သူတို့ဘက်ကတော့တာဝန်ယူပါပြီဒါပေမဲ့ဒီဘိုင်းဒီဘိုင်းတွေတော့ကျွန်တော်တို့ဆက်ပြီးဒီကလောက်လောက်သွားပါမယ်ဆိုပြီးတော့ဒါသဘောတူညီမှုရရှိပြီးသွားတဲ့နောက်မှာဒါကျွန်တော်တို့နိုင်ငံကိုတရားဝင်သွားပြီးတော့ဒါနဲ့ပတ်သက်ပြီးတော့စီလူပေးဖို့ပေါ့စီလူပေးဖို့တရားဝင်တောင်းဆိုတာပေါ့နော်တောင်းဆိုတာဖြစ်တဲ့အတွက်တော့အလုံးကဘယ်လိုကောက်ဝယ်ပြီးမလဲဆိုတော့အလုံးကတော့အလုံးသမားဥပဒေတိုင်းလေအလုံးတကယ်တကယ်လုံးကောက်ဝယ်ပြီးမယ်လို့ကျွန်တော်နဲ့သဘောတူထားတယ်ခင်ဗျာ
လောလောဆယ်မှာတော့ထိုင်းနိုင်ငံတွင်းမှာတရားဝင်ခေါ်တရားမဝင်ပါမြန်မာအလုံးသမားပေါင်း3သန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခံမှန်းထားပေမဲ့မြန်မာအလုံးသမားတွေကတော့သက်သန်းနှစ်သိန်းသာအထောက်ထားလက်မှတ်တွေလုပ်နိုင်ခဲ့တာပါနေ့စဉ်လဲထိုင်းနိုင်ငံထဲကိုအလုတ်ကင်ရှာဖွေသူတွေအများအပြားဝင်ရောက်လာနေသေးတယ်ဖြစ်ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော့မဲရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်